ဖာကမ်မြို့နယ်တာမခန်ရွာကရဲစခန်းနဲ့စစ်ကောင်စီတပ်စခန်းကိုကချင်လူမျိုးရဲတပ် KIA နဲ့ KPDF ပူးပေါင်းတပ်တွေကတနင်္လာနေ့ညနေပိုင်းကစတင်ပြီးတော့တိုက်ခိုက်နေတာပါဒီကနေ့မနက်မှာတော့တာမခန်ရဲစခန်းကိုတင်းယူလိုက်ပြီးစစ်တပ်ဂုံးကိုဆက်လက်တိုက်ခိုက်နေကြောင်း KIA ရဲ့ပြန်ကြားရေးတာမခန်ဘုံမကြီးနော်ဘူးက VOA ကိုပြောပါတယ်
ဟုတ်ကဲ့တမခန်စခန်းကိုကျွန်တော်တို့အကေရဲ့နဲ့အကေ PDF တွေပူပေါင်းအဖွဲ့တွေပေါ့ဒီဘက်ကနဲ့ဝန်တိုက်တာဆိုတော့ခုတော့ဟိုမြို့သွေးကတမခန်ရေးစခန်းကိုတော့တင်းလို့ရပြီတဲ့ဟိုတက်စခန်းကိုတော့ဆက်ပစ်နေတယ်ဆက်ထူးနေတယ်ဆိုတော့အဲ့လိုပဲကြားပါလဲတက်တာပစ်တာကိုတော့ညချောင်းနဲ့လည်းလာတယ်လို့ပြောတယ်လောလောဆယ်အခြေအနေအရောပဲကြားရပါတယ်
တမခန်ဒေသခံတူကတော့ဒီကနေ့ဖြစ်ပေါ်တဲ့တိုက်ပွဲနဲ့ပတ်သက်ပြီးခုလိုပြောပါတယ
်ခုရင်လေးခဏနေဖုံးဝင်ကြတာစစ်တပ်ကုံတိမ့်လိုက်ပြီလို့ပြောခဲ့တယ်ရေစကန်ကပထမတိမ့်တယ်အဲစစ်တပ်ကုံတိမ့်လိုက်ပြီကြောကြားရတာတမခန်မှာပဲစစ်တပ်ကုံရဲ့ရေစကန်ကိုရှိရတယ်မနေ့ကမနေ့ကတိမ့်တယ်ဆိုတာမဟုတ်ဘူးရဒီနေ့မှတိမ့်တယ်ဒီနေ့တိမ့်တယ်နီးရှို့ရနီးရှို့ရအဲ့မှာဆက်ချောစစ်တုံးသားအနေနဲ့ဖမ်းထားဆိုလားအရှင်လည်းမိရလို့ပြောဘလို့လဲရဲဆက်နေရလောက်လက်နဲ့ချပါစစ်တားရမမကြောက်တော့ဘူး
။ဒီတိုက်ပွဲတွင်စစ်ကောင်စီဘက်ကလေကြောင်းကဆယ်ချင်းတက်မနေလာရောက်တိုက်ခတ်ခဲ့ကြောင်းမနေ့ပိုင်းမှာတော့လေရင်တစီမီးခိုးထွက်ပြီးမောင်းနှင်သွားတာတွေ့ရကြောင်းနဲ့ကျေးရွာတချို့ကပြည်သူတွေလည်းဘေးလွရာကိုတိမ်းရှောင်နေရကြောင်းအခုလိုဆက်ပြောပါတယ
်။ဒီလေရင်က12ခေါက်လောက်ရှိနေတော့တော်တော်များတယ်။ဒီနေ့က4ခေါက်ဒီနေ့9ခေါက်20လောက်လေရင်ကမီးခိုးထွက်တာကသူတည်ခံပြစ်လို့ထွက်တာလားဘယ်လိုလဲ။မီးခိုးတော့ထွက်သွားတယ်ဗျ။ကျွန်တော်ရှိတယ်နဲ့ဆက်ဆောင်နေရလေးလာရရရှောင်းလိုက်ရတာကျွန်မလက်တဲ့နေရာပေါ့သမခံရေခိုမရေနတ်စပေးမော်လုံးနိုင်ရီတော်နောက်တစ်ခေါက်ခေါက်လိုပါလို့ရှိသေးတယ်ဟောမနေ့ကမနေ့ပိုင်းကနေစရင်ညနေပိုင်းဒီညနေ၄နာရီခွဲလောက်ကျတော့တိုက်ပွဲဖြစ်တော့တယ
်သတင်းမီဒီယာအချို့မှလည်းတိုက်ပွဲအတွင်း KIA ဘက်ကပြစ်ခတ်တာကြောင့်စစ်ကောင်စီရဲ့လေရင်တစီထိမှန်သွားကြောင်းဖော်ပြတာတွေရှိပါတယ် KIA ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကတော့စစ်ကောင်စီရဲ့တာမခန်တက်စခန်တင်းယူတာနဲ့လေရင်ထိမှန်တယ်ဆိုတဲ့သတင်းတွေကိုအတိမပြုတ်နိုင်ကြအောင်ပြောပါတယ်။ပြီးခဲ့တဲ့24ရက်နေ့က KIA နဲ့ပူးပေါင်းတပ်တွေဟာစင်ဘူမြို့မှာရှိတဲ့ခလာရ141တက်စခန်ကိုတိုက်ခိုက်တာတွေရှိခဲ့ပြီးဒီအပိုင်းမှာတော့တိုက်ပွဲတွေငြိမ်သက်နေပါတယ်။လောလောဆယ်မှာစီရီတင်းမနေစေရှိနေတာကြောင့်ဒေသခံတွေကလေကြောင်းကတိုက်ခိုက်မှာစိုးရင်ပြီးတင်းရှောင်တာတွေလည်းရှိနေပါတယ်။ KIA နဲ့ပူးပေါင်းတပ်တွေဟာဒီနှစ်စံပိုင်းကစတင်ပြီးကချင်ပြည်နယ်ကစစ်ကောင်စီတက်စခန်တွေကိုခက်စိတ်စိတ်တိုက်ခိုက်လာရမှာဖက်ကံမြို့နယ်မှာရှိတဲ့နန်တိန်နဲ့ဝေခါတက်စခန်းတွေကိုတိမ့်ပိုက်ခဲ့တယ်လို့မန်စီမြို့နယ်ကစီခန်းကြီးစခန်းကိုလည်းတိမ့်ခဲ့တာတွေရှိပါတယ်ခင်ဗျာ